ကစားမြောက်ပိုင်းမှာရှိတဲ့အင်ဒိုနီးရှားစစ်ရင်ကားတွေပြီးတိမ်းရှောင်ကြဖို့အစ္စရေးစစ်တပ်ကတွန်းအားပေးခဲ့တဲ့အတွက်မိုင်းချီဝေးတဲ့နောက်ထပ်စစ်ရင်တစ်ခုစီကိုလူနာအတော်များများရောက်လာကြတယ်လို့ဂါဇာကျမ်းမာရေးဌာနကပြောပါတယ်လူနာတချို့ဟာဆိုလို့ရှိရင်ခြေကျင်လာခဲ့ကြရတယ်လို့ဆိုပါတယ်။အင်ဒိုနီးရှားစေယုံဟာဂါဇာမြောက်ပိုင်းမှာဒစိတ်ပိုင်းလဲပတ်နေတဲ့စေယုံအနည်းငယ်တွေကတခုပါဝင်ဖြစ်ပါတယ်။အဲ့ဒီဒေသမှာအစ္စရေးတပ်ကဖိအားပေးလာတာ3လနီးပါးရှိပါပြီ။ဂါဇာမြောက်ပိုင်းစေယုံတဝိုက်ရက်ွက်3ခုမှာရှိကြတဲ့ဟာမတ်စ်လက်နက်ကင်တွေကိုအစ္စရေးစစ်စင်ရေးကပစ်မှတ်ထားတာဖြစ်တယ်လို့အစ္စရေးတို့ကတော့ပြောပါတယ်။ဒါပေမဲ့လည်းဂါဇာမြောက်ပိုင်းမှာလူဦးရေနည်းသွားအောင်လို့ဆောင်ရွက်ခြင်းအဖြစ်ဂျာကန်နယ်ဖြစ်လာအောင်အစ္စရေးဘက်ကကြိုးပမ်းနေတာဆိုပြီးပါလက်စတိုင်းဘက်ကဆွဆွဲပါတယ်။အစ္စရေးတို့ကလည်းဆွဆွဲချက်ကိုညှင်းပါတယ်။တစ်ချိန်တည်းမှာတော့ဂါဇာအခြားဒေသမှာအစ္စရေးရဲ့အင်ကာနီ၄ချိန်ဘုံကျဲတက်ခိုက်ရာမှာပါလက်စတိုင်း၉ဦးထံမှနေတည်ဆုံခဲ့တယ်လို့စစ်ဝင်များတွေကပြောပါတယ်။အစ္စရေးတို့ထိ ंछ ုပ်ထားတဲ့ဂျော်ဒန်ပြည်အနောက်ဘက်ကမ်းမှာရှိတဲ့တောက်ကမ်မြို့အနီးမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုအင်ကာနီမနေ့အစောပိုင်းကအစ္စရေးတပ်တွေဝင်ရောက်စီးနင်းရာမှာပါလက်စတိုင်း၂ဦးတည်ဆုံခဲ့တယ်လို့ပါလက်စတိုင်းရဲ့အစ္စရေးအရာရှိတွေကပြောဆိုခဲ့ကြပါတယ်။